အဲတိုက်ပွဲတွေဖြစ်နေတဲ့မြန်မာရခိုင်ပြည်နယ်မြောက်ပိုင်းပါဝင်မြန်မာနိုင်ငံတွေဇက်တချောက်မှာလုံခြုံရေးအန္တရာယ်တွေကြောင့်တောင်ကိုရီးယားနိုင်ငံသားတွေအနေနဲ့ခီးမသွားကြဖို့အမြင့်ဆုံးသတိပေးနှိုးဆော်ချက်ကိုအေဒီလာ16ရက်နေ့စွဲနဲ့တောင်ကိုရီးယားနိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်မြန်မာနိုင်ငံကဒေသတချို့မှာတိုက်ပွဲတွေပြင်းထန်လာနေလို့အခုလိုမျိုးခီးသွားလာမှုကန့်တတဲ့သတိပေးနှိုးဆော်ချက်ကိုထုတ်ပြန်မှုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားဌာနကဆိုပါတယ်ဒီအကြောင်းမတ်အင်ဂျင်နိုင်အပြည့်စုံဆက်ပြောပါလိမ့်မယ်
မြန်မာနိုင်ငံကိုသွားမဲ့တောင်ကိုရီးယားနိုင်ငံသားတွေအနေနဲ့လုံခြုံရေးအန္တရာယ်တတိထားကြဖို့တောင်ကိုရီးယားနိုင်ငံသားရေးဌာနကခီးသွွာလာခွင့်ကန့်တတဲ့တတိပေးနှိုးဆော်ချက်တွေကိုအစင့်လိုက်ထုတ်ပြန်ထားကြောင်းတောင်ကိုရီးယားယုံဟပ်ရုပ်တံသတင်းဌာနကနေမနေ့ကအခုလိုကြေညာသွားပါတယ
် Moving on to other stories now Korea adjusted its travel alert for Myanmar to its highest level banning its citizens from traveling or visiting the northwestern states of Rakhine and
မြန်မာဒေသနဲ့နေဆက်ချင်းထိနေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအန္တရာယ်မြင့်မားနေတဲ့အတွက်တောင်ကိုရီးယားနိုင်ငံသားတွေအနေနဲ့ခီးမသွားကြဖို့တောင်ကိုရီးယားနိုင်ငံသားရေးဌာနကခီးသွားလာမှုကန့်သက်ချက်အမြင့်ဆုံးအဖြစ်သတ်မှတ်ထားတယ်လို့တောင်ကိုရီးယားနိုင်ငံသားရေးဌာနကအင်္ဂါနေ့ကပြောကြားသတင်းကြေညာသူကပြောသွားတာပါဒါ့အပြင်နောက်ထပ်ခီးသွားလာခွင့်တတိပေးအဆင့်ဒုတိယအမြင့်ဆုံးအဖြစ်တရုတ်လာအိုစ်ထိုင်းနဲ့အိန္ဒိယစတာတွေနဲ့နေဆက်ချင်းထိနေတဲ့မြန်မာနိုင်ငံတွင်းကဒေတာတွေစီခီးမသွားကြဖို့နဲ့တက်နိုင်ရင်အဲ့ဒီဒေတာတွေကနေဘေးကင်းတဲ့နေရာကိုပြောင်းရွှေ့ကြဖို့တောင်ကိုရီးယားနိုင်ငံသားရေးဌာနကထုတ်ပြန်ထားတယ်လို့ဆိုပါတယ်ခီးသွားလာခွင့်တတိပေးနှိုးဆော်ချက်အဆင့်၄ဆင့်သတ်မှတ်ထားရမှာတတိယအမြင့်ဆုံးကန့်သက်ထားတဲ့နေရာကတော့မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေတာကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဒေတာတချို့ဖြစ်ပြီးအဲ့ဒီမှာအထူးတတိထားနေထိုင်ကြဖို့တတိပေးနှိုးဆော်ချက်ထုတ်ပြန်ထားပါတယ်ကချင်ပြည်နယ်နယ်စပ်မှာတော့အခြေအနေတွေအပြောင်းအလဲမရှိသလိုမြန်မာတပ်မတော်ရဲ့အပြစ်ရစဲရေးတတ်မှတ်ချက်ကာလကုန်ဆုံးမဲ့ဧပြီလ30ရက်နေ့နောက်ပိုင်းနှစ်ဖက်ပြန်လည်ဆွေးနွေးဖို့ရှိနေကြောင်း KIO ကချင်လွတ်လပ်ရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ဦးတွဲပီစာက VOE ကိုပြောပါတယ
်ဆွေးနွေးဖို့တော့ဒီ AP နဲ့ကုန်လောက်မှာပြန်ဆွေးနွေးဖို့အစီအစဉ်ရှိနေကြတယ်နော်
လက်ရှိတိုက်ပွဲတွေရောဖြစ်နေလားရှင်အဲ့ဒီမှာလေ
မရှိပါဘူးမရှိပါဘူ
းရခိုင်မှာတော့နိုင်ငံတကာအထောက်အကူတွေတွားခွင့်ပိတ်ပင်ထားတယ်လို့အဲ့ဒီဘက်တွေမှာကောနိုင်ငံတကာအကူအညီတွေတွားလာခွင့်ကိုလက်ရှိဆက်ပြီးတော့ပိတ်ပင်ထားသေးရှိလားပြန်ပြီးခွင့်ပြုတာမျိုးတွေရောရှိလားလားရှင
်ဒီရေဆက်ဒေတာမှာဆိုတော့ဒီလိုအရင်ကနေတော့အပူကြီးထားတာခွင့်ပြုရစရာမရှိဘူး
ကချင်စစ်ဘေးဒုက္ခသည်စခန်းတွေစီနိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပေးဖို့တော့မြန်မာအာဏာပိုင်တွေဘက်ကဆက်လက်ကန့်သက်ထားဆဲဖြစ်တယ်လို့သူကပြောပါတယ်မြန်မာနိုင်ငံအရှေ့မြောက်ဒေသမှာလက်ရှိလုံခြုံရေးအခြေအနေနဲ့ပတ်သက်လို့ UWSA ဝပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့နှစ်30ပြည့်ခန်းနာကိုတက်ရောက်နေတဲ့မြန်မာနိုင်ငံရေးတုံးသက်သူဦးမမောင်စုကိုအတန်လွှင့်ချိန်မတိုင်ခင်ကပဲဆက်သွယ်မေးမြန်းခဲ့ပါတယ်
ဘဝကြီးပချာတော့သူကြမ်းရှိပါဘူးကျွန်တော်တို့အပြစ်ခတ်ရစိတ်ကာလာတေးုံနေကတခြားအပြစ်ခတ်ရစိတ်ကာလာလည်းဧပြီ30ရက်နေ့မှာလောဆယ်ကျွန်တော်ကတော့ပန်ဆန်းရောက်နေပန်ဆန်းမှာတော့ဒီနေ့ခန်းချင်းချင်းပါကိုလူလူရောတက်ကောချီတက်နေပြီနောက်အစိုးရကိုယ်ရွယ်ဖွဲ့ကြီးလည်းရောက်နေတာပြဘာမှလူညုံကြီးပြဿနာထူးကြမ်းရှိပါဘူး
ဧပြီလ30ရက်နေ့အပြစ်ရစဲရေးကာလတတ်မှတ်ချက်ကုံဆုံးပြီမဲ့လေတိုက်ပွဲတွေရထားမဲ့ကာလထပ်ပြီးတိုးချဲ့ဖို့မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာအစိုးရစစ်တပ်တို့ဆွေးနွေးဖို့ရှိနေကြောင်းလည်းဥမမောင်စိုးကပြောပါရယ်တောင်ကိုရီးယားနိုင်ငံသားရေးဌာနကတော့သူတို့အခုလိုမြန်မာနဲ့ပတ်သက်လို့ခီးသွွာလာမှုကန့်သက်တဲ့တတိပေးနှိုးဆော်ချက်ထုတ်ပြန်ဖို့ဆုံးဖြတ်ချက်ချခဲ့တာဟာမြန်မာနိုင်ငံကဒေတာတချို့မှာတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ကြောင့်ဖြစ်တယ်လို့တာဝန်ရှိသူကပြောပါရယ်ဒါအပြင်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်အခြေအနေတွေကိုသတိထားစောင့်ကြည့်ဖို့အစီအစဉ်ရှိပြီးနောက်ထပ်ခီးသွွာလာမှုသတိပေးနှိုးဆော်ချက်ထုတ်ပြန်ဖို့လိုအပ်ချက်ရှိမရှိဆက်လက်သုံးသပ်ဖို့ရှိနေကြောင်းတောင်ကိုရီးယားနိုင်ငံသားရေးဌာနအရာရှိကပြောပါတယ်မြန်မာနိုင်ငံကအခြားဒေသတွေမှာတော့ခီးသွွာလာခွင့်သတိပေးနှိုးဆော်ချက်အနည်းဆုံးအပြာရောင်အဆင့်ဖြစ်သတ်မှတ်ထားကြောင်းတောင်ကိုရီးယားနိုင်ငံသားရေးဌာနကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်